view ရဲ့ကြာတာရင်းနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ American သမ္မတဟောင်း George W. Bush ရဲ့ Bush Institute ကပို့ချတဲ့ခေါင်းဆောင်မှုသင်တန်းကိုတက်ရောက်လာကြတဲ့မြန်မာလူငယ်ခေါင်းဆောင်တွေက UNOCHA ရန်ကုန်ရုံးကဆက်သွယ်ရေးအရာရှိမထွတ်တဲ့ဦးနဲ့အားဖြည့်ဆန်စီမံချက်ဒါရိုက်တာဒေါက်တာမျိုးမြင့်အောင်တို့ကိုဟာဒီသင်တန်းအပြီးမှာ Washington DC လွှတ်တော်ရေးရာကော်မတီမှာလေးလာခဲ့တာတွေနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Busby နဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလှိုင်ကနေပြီးတော့ VOA ရုံးချုပ်မှာမေးမြန်းရမှာမတ်ထက်တဲ့ဦးကသူတို့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေခုလို့စာပြောပါတယ်
ကျမတို့အစည်းအဝေးအတွင်းမှာဒီနိုင်ငံသားဘက်ကနေပြီးတော့ပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေအချို့နဲ့ပတ်သက်ပြီးတို့ရဲ့စိုးရင်ပူပန်မှုတွေကိုပြပြခဲ့တယ်။ပထမတစ်ချက်အနေနဲ့ကတော့မြန်မာနိုင်ငံမှာဒီလူခွင့်ရေးချိုးဖောက်မှုဆိုင်ရာပြဿနာတွေပေါ့နော်အထူးသဖြင့်တော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ရေးဆိုင်ရာပြဿနာတွေကိုတို့အဲ့ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပန်တဲ့အကြောင်းပြောပါတယ်နောက်တစ်ချက်ကကျတော့လောလောဆယ်အရန်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတခုကဒီ66ကကြီးပေါ့နော်အလစ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့တည်င်းလွတ်လပ်ခွင့်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းတို့ဒီဖြစ်ပျက်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတို့စိုးရင်ပူပန်ကြောင်းပြောတယ်နောက်တစ်ချက်အနေနဲ့ကတော့အထူးသဖြင့်လွတ်လပ်စွာကိုယ်ခွင့်ခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာဒီပြဿနာတွေကဆက်လက်ပေါ်ပေါက်နေတယ်ဆိုတော့တို့ထောက်ပြတယ်နောက်အထူးသဖြင့်လူနည်းစုတွေပေါ်မှာဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းတို့ဆိုရင်ပြပန်းကြောင်ပြောခဲ့ပါတယ်ရှင
့်ဟုတ်ကဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာဒီအမေရိကန်အစိုးရအနေနဲ့ဆက်လက်ပံ့ပိုးတောင်းပါမယ်ဆိုပြီးတော့ဒီအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းမကြသေးခင်ကပဲပြောထားတာရှိတယ်လေဆိုတော့အသွင်ကူးပြောင်းရေးလုပ်ငန်းနဲ့ပတ်သက်လို့ရောသူတို့ဘက်ကဘယ်လိုသဘောထားမျိုးရှိတယ်ဆိုတာပြောတာတွေပါများရှိလာပြီ
ဟုတ်ကဲ့ပါရှင်ရှိပါတယ်သူတို့အနေနဲ့အဓိကပေါ့နော်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဒီဖြစ်စဉ်ကြီးတစ်လျှောက်လုံးမှာသူတို့ဘက်ကAmerican နိုင်ငံအနေနဲ့ပို့ပြီးတော့ပံ့ပိုးဆောင်ရွက်သွားဖို့သူတို့အဓိကဦးစားပေးသူတို့ရဲ့အဓိကဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့သူတို့ပြောသွားပါတယ်။နောက်ပြီးတော့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုလည်းသူတို့ထပ်ပြီးတော့ဒီအသွင်ကူပြောင်းရေးကာလမှာအကောင်းဆုံးလှုပ်ဆောင်ဆောင်ရွက်နိုင်ဖို့အတွက်သူတို့ဘက်ကဆက်လက်ပံ့ပိုးသွားမယ်လို့လည်းပြောခဲ့ပါတယ်ရှင့်။နောက်ဆုံးတစ်ချက်အနေနဲ့ကတော့အခုမြန်မာနိုင်ငံမှာလုပ်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ့နော်။အဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအဖွဲ့အစည်းအကုန်လုံးပါဝင်လာနိုင်ဖို့ပေါ့နော်။အဲ့အချက်နဲ့ပတ်သက်ပြီးတော့လည်းသူတို့ဘက်ကဦးစားပေးလုပ်ငန်းတရအနေနဲ့ပံ့ပိုးသွားဖို့ရှိတယ်လို့သိရပါတယ်ရှင့်။
ဟုတ်ကဲ့မထက်တဲ့ဦးကျေးဇူးတင်ပါတယ်ကျွန်တော်အခုဆက်ပြီးတော့ဒေါက်တာမျိုးမြင့်အောင်ကိုဆက်ပြီးမေးကြပါတယ်လက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့တာကတော့အင်္ဂါနေ့ကပေါ့နော်ဒီပုတ်ထိုးနေ့မှာကြတော့ဒေါက်တာမျိုးမြင့်အောင်တို့အနေနဲ့လွတ်တော်ရေးရာကော်မတီတွေမှာသွားပြီးတော့လေ့လာခွင့်ရခဲ့တယ်လို့ကြားပါတယ်ခင်ဗျာဆိုတော့ဘလို့ကော်မတီတွေကိုများသွားရောက်လေ့လာခွင့်ရခဲ့ပါသလဲဆိုတာကိုအရင်ပြောပြပေးပါလား
လွတ်တော်ကော်မတီ3ခုကိုကျွန်တော်တို့သွားပြီးတော့တွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ်ပထမအဦးဆုံးတစ်ခုကတော့ကျွန်တော်တို့နိုင်ငံခြားဆက်ဆံရေးကော်မတီကို Senate လွှတ်တော်မှာရဲ့နောက်ပြီးတော့ကျွန်တော်တို့ House of Representative ပေါ့နော်ကျွန်တော်တို့လွှတ်တော်နှစ်ရက်လုံးမှာရှိတဲ့နိုင်ငံခြားဆက်ဆံရေးကော်မတီနဲ့ကျွန်တော်တို့တွေ့ခဲ့စကားပြောခဲ့ပါတယ်အဲတတိယတစ်ခုကတော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းများဆိုင်ရာကော်မတီပေါ့နော်အဲ့ဒီကော်မတီနဲ့လည်းကျွန်တော်တို့တွေ့ဆုံပြီးတော့မှဆွေးနွေးမှုတွေဒီနေ့လုပ်ခဲ့ပါတယ်ခင်ဗျ
လက်နက်ကိုင်အဖွဲ့အစည်းများနဲ့ဆိုင်တဲ့ကော်မတီကတော့ဟိုဘယ်လိုပြောမလဲဟိုလွတ်တော်မှာတော်တော်ဩဇာရှိတဲ့ကော်မတီတစ်ခုထဲမှာပါတယ်လေအထူးသဖြင့်တော့ဒီမြန်မာနိုင်ငံရဲ့စစ်တပ်နဲ့အမေရိကန်စစ်တပ်နဲ့စစ်တပ်ချင်းဆက်ဆံမှုကိစ္စတွေတော်တော်ဆယ်မရှိသေးဘူးဆိုပေမဲ့လည်းသူတို့စစ်တပ်ချင်းဆက်ဆံမှုအစာပြိုးတဲ့အဆင့်မှာရှိတယ်ဆိုပြီးရေဘူးကအများစုကနားလည်နေကြတော့ဒီအဲ့ဒီမှာတွားလေ့လာတဲ့အခါမှာရောမြန်မာပြည်စစ်တပ်နဲ့ဆက်ဆံရေးကိစ္စတွေပါတယ်များပြောတာဆိုတာဆွေးနွေးတာများရှိခဲ့ပါသလား
โอเคသူတို့เนี่ยအဲ့ဒီဘိုင်းတွေကိုတော့ကျွန်တော်တို့ဟိုထက်တဲဝင်ဆွေးနွေးခဲ့တဲ့အဆင့်တော့မရှိပါဘူး military to military engagement ဘိုင်းเนี่ยပတ်သက်ပြီးတော့ဟိုကျွန်တော်တို့ဘက်ကကျွန်တော်တို့ဘက်မှာရှိတဲ့ဟိုပေါ့နော် concern တွေပေါ့နော်ဒီလိုမျိုးဟိုဆက်ဆံမှုတွေဖြစ်လာတဲ့အခါကြာရင်ကျွန်တော်တို့ဟိုတိုင်းဒေသတွေမှာလည်းအခုကတချို့ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်မငြင်းညံ့တာတွေရှိတော့ဟိုကျွန်တော်တို့ဘက်မှာလည်းရှိတဲ့ concern တွေကိုလည်းကျွန်တော်တို့သူတို့ပြန်ပြီးတော့တင်ပြဆွေးနွေးခဲ့တာမျိုးရှိပါတယ်သူတို့ဘက်ကတော့ဟိုကျွန်တော်တို့ကိုရှင်းရှင်းလင်းလင်းပြပြသားသားပေါ့နော်ဘလို့ stand point ယူမယ်ဆိုတာမျိုးကိုကျွန်တော်တို့ကိုရှင်းရှင်းလင်းလင်းမပြောပါဘူးဟိုသူတို့ဘက်ကလည်းဒါစဉ်းစားနေစေအဆင့်ရှိတယ်ပေါ့နော်စဉ်းစားနေစေအဆင့်ရှိတယ်ဆိုတာမျိုးကိုပဲကျွန်တော်တို့ကိုဟိုရှင်းပြပါရယ်ခင်ဗျအ
ဲ့အမေရိကန်လွတ်တော်တွေမှာသွားလွတ်တော်ကကော်မတီတွေလွတ်တော်တွေမှာသွားပြီးလေ့လာခွင့်ရတော့ကဘလို့မြင်မိသလဲကိုလည်းမြန်မာပြည်ကလွတ်တော်အခြေအနေတွေဘာတွေတိမိခေါင်းမိနည်းနည်းပါးပါရှိတယ်ဆိုတော့နှန့်ရှင်ကြည့်မယ်ဆိုရင်ရောဘလို့မြင်မိလဲမြန်မာနိုင်ငံရဲ့
ကျွန်တော်မြင်ရတော့ဒီမှာလာပြီးတော့ကျွန်တော်လွတ်တော်တွေထဲမှာလေ့လာခွင့်ရတယ်ပြီးတော့ဒီမှာရှိတဲ့ရေးရာကော်မတီတွေရဲ့တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံမေးမြန်းခွင့်တွေ့ဟိုရတာကကျွန်တော်တို့တော်တော်လေးအတွေ့အကြုံကောင်းဖြစ်ပါတယ် ဒုတိယတစ်ချက်ကျွန်တော်အသာချက်တစ်ခုတွေ့တာကတော့လူတို့နဲ့ထိတွေ့ဆက်ဆံမှုဘိုင်းမှာလည်းပို့ပြီးတော့အလေးထားတယ်ပေါ့နော်ပြည်သူရဲ့အသံကိုနားထောင်ပြီးတော့ပြည်သူအတွက်ဘာလုပ်ပေးလို့ရမလဲဆိုတာမျိုးကိုစဉ်ဆက်မပြတ်စဉ်းစားနေတဲ့သဘောတဘာဝလေးကိုတွေ့တော့ဟိုကျွန်တော်တို့တကယ်ပဲအားကြမိပါတယ်ပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်းကျွန်တော်တို့ဒီတက်ပို့ပြီးတော့သက်ဝင်လှုပ်ရှားမှုရှိတဲ့လူတို့အသံကိုလည်းနားထောင်နိုင်တဲ့လူတို့အကျိုးအတွက်ကိုလည်းလုပ်နိုင်တဲ့လွတ်တော်အမတ်တွေလည်းကျွန်တော်တို့အများကြီးဟိုပေါ်ပေါက်လာစေချင်ပါတယ်ဒါမှလည်းကျွန်တော်တို့နိုင်ငံတော်ကဒီမိုကရေစီဖွံ့ဖြိုးတဲ့လူမှုအဖွဲ့အစည်းလေးတစ်ခုဖြစ်အောင်တိစောက်တဲ့နေရာမှာကျွန်တော်တို့ပို့ပြီးတော့အရှိန်ဟုန်နဲ့ကိုသွားကျင်တဲ့ပန်းနိုင်ကိုရောက်မယ်လို့ကျွန်တော်ကထင်ပါတယ်ခင်ဗျ။
နောက်တော့ကိုဇော်ဝင်းလှိုင်ကအမေးမြန်းတင်ပြခဲ့တာပါ။